တူရကီနိုင်ငံအင်ကာရာမြို့မှာတလင်းနာနေညပိုင်းကတာဝန်ချင်းပြင်ပရောက်ရဲတပ်ဖွဲ့ဝင်တဦးလိုယုံကြည်ရသူတယောက်ရဲ့ပစ်ခတ်မှုကြောင့်တူရကီနိုင်ငံဆိုင်ရာရုရှားတာမန်ကြီးတည်ဆုံသွားပါတယ်ပစ်ခတ်ခံရတဲ့အချိန်မှာတာမန်ကြီးအန်ဒရီကာလော့ဖ်ဟာပြကန်းဖွင့်ဝဲအခမ်းအနားတစ်ခုမှာမင်ကွန်းပြောကြားနေပြီးတော့အခမ်းအနားဝစ်ဆုံဝစ်ဆင်ထားသူတဦးကမင်ကွန်းပြောကြားနေတဲ့စင်နဘေးကိုချင်းကပ်လာပြီးတော့တနတ်နဲ့ပစ်ခတ်သွားတာဖြစ်ပါတယ်အခမ်းအနားကိုရိုက်ကူးနေတဲ့ဗီဒီယိုထဲမှာဖြစ်ပျက်သွားတဲ့အခြေအနေတွေကိုအားလုံးတွေ့ရပါတယ်။တနတ်သမားကအလာဟူအက်ဘာအလာအရှင်မြတ်တာလင်ကြီးမြတ်တယ်လို့အာရဗ်ဘာသာစကားနဲ့အော်ဟစ်ပြီးတော့ရုရှားတွေကစီးရီးယားနိုင်ငံမှာအပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်နေတဲ့အတွက်ပြစ်ဒဏ်ပေးတာဖြစ်တဲ့အကြောင်းပြောပါတယ်။သူကတနတ်ကိုမျက်နှာချက်ရှိရာအပေါ်ထောင်ပြီးတော့ပရိသတ်ကိုအော်ဟစ်ပြောဆိုနေချိန်မှာတာမတ်ကြီးကတနတ်ဒဏ်ရာနဲ့ကြက်မြင့်ပေါ်မှာလဲနေတာကိုတွေ့ရပါတယ်။ကျုပ်တို့တန်းပြီတွေလုံခြုံမှုမရှိသေးသမျှခင်ဗျားတို့လည်းလုံခြုံမှုရှိမှာမဟုတ်ဘူး။အလက်ပိုကိုမမေ့ကြပါနဲ့စီးရီးယားနိုင်ငံကိုမမေ့ကြပါနဲ့လို့တနတ်သမားကအော်ဟစ်ပြောဆိုခဲ့ပြီးတဲ့အကြောင်းမျက်မြင်တက်တီတယောက်က VOE ကိုပြောဆိုပါတယ်လုံညုံရေးအရာရှိတွေကတနတ်သမားကိုပြစ်မှတ်တ်ခင်မှာတခြားသုံးဦးလဲဒဏ်ရာရရှိသွားခဲ့ပါတယ်တမန်ကြီးကာလော့ဖ်ဟာဆေးရုံမှာတိဆုံသွားခဲ့တာပါသူဟာတူရကီနိုင်ငံမှာ2013ခုနှစ်ကတည်းကတမန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်